ပြန်ကြားရေးဝန်ကြီးဟောင်းဦးကျော်ဆန်းလက်ထက်ကရေးဆွဲထားတဲ့မီဒီယာဆိုင်ရာဥပဒေမူကြမ်းကိုအသုံးမပြုတော့ဘဲအစကနေပြန်ရေးဆွဲဖို့ပြန်ကြားရေးဝန်ကြီးအစ်ကစီစဉ်နေပြီဖြစ်ပါတယ်။သတင်းမီဒီယာလောကမှာကိုယ်တိုင်ပါဝင်လှုပ်ဆောင်နေတဲ့ကိုယ်စားလှယ်တွေနဲ့မကြခင်မှာဖွဲ့စည်းတော့မဲ့စာနယ်ဇင်းကောင်စီကနေဥဆောင်ပြီးတော့အဲ့ဒီမီဒီယာဥပဒေမူကြမ်းကိုရေးဆွဲကြမှာဖြစ်ပါတယ်။ပြန်ကြားရေးဝန်ကြီးအစ်ကနေသတင်းမီဒီယာလောကကတာဝန်ရှိသူတွေကိုပြီးခဲ့တဲ့တစ်ပတ်ထဲမှာလိုက်လံတွေ့ဆုံပြီးတော့အခုလိုစီစဉ်နေတာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။တမရဦးသိန်းစင်ကအခုနောက်ဆုံးပြုလုပ်လိုက်တဲ့ဝန်ကြီးဌာနအပြောင်းလဲတဲ့အတွင်းပြန်ကြားရေးဝန်ကြီးအဖြစ်ပြောင်းလဲခန့်အပ်ထားခြင်းခံရတဲ့ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ကြည်ကသတင်းစာနယ်ဇင်းနဲ့ဂျာနယ်လောကကတာဝန်ရှိသူတွေမီဒီယာအဖွဲ့အစည်းအဖြစ်ဖွဲ့စည်းထားကြတဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တီကြလိုက်လံတွေ့ဆုံပြီးတော့အခုလိုမီဒီယာဥပဒေအသစ်ရေးဆွဲဖို့စီစဉ်လာတာဖြစ်ပါတယ်။အရင်ပြန်ကြားရေးဝန်ကြီးဦးကျော်ဆန်းလက်ထက်ကရေးဆွဲခဲ့ပြီးလွှတ်တော်မှာအဆိုတင်သွင်းမှုအထိပြင်ဆင်ထားတဲ့မီဒီယာဥပဒေမူကြမ်းကိုမကြိုက်တဲ့အတွက်အသစ်ပြန်ရေးဆွဲဖို့ပြောလာတာဖြစ်တယ်လို့ဝန်ကြီးဦးအောင်ကြည်နဲ့တွေ့ဆုံခဲ့တဲ့မြန်မာဂျာနယ်လစ်ကွန်ရဲ့အဖွဲ့ MJN ကအထွေထွေတွင်ရမှုဦးမြင့်ကျော်ကပြောပါတယ်
။ဘယ်လိုလဲဆိုတော့အရင်မီဒီယာဥပဒေကသူမကြိုက်ဘူးလို့ပြောပါတယ်ဟုတ်ဒီမကြိုက်ဘူးဆိုတော့လေအဲ့ဒီဟာကိုထားလိုက်တော့ဗောနော်ထားလိုက်တော့ဆိုတော့အစ်စ်ပြန်လုံမယ်အဲ့ဒီဟာဟိုမီဒီယာဥပဒေရဲ့ framework ကိုစာနယ်ဇင်းကောင်စီအခုမကြခင်ဖွဲ့စည်းမဲ့စာနယ်ဇင်းကောင်စီကို framework ချပေးမယ်ဗောနော်ဒါဆိုတော့အဲ့ဒီစာနယ်ဇင်းကောင်စီက framework ကိုစုံညမှုချမ်းအနေနဲ့ zero draft အနေနဲ့ဆွဲမယ်ဗောနော်ဆွဲပြီးတော့ပြန်ကြေးဝန်ကြီးဌာနကိုပေးမယ်ပြန်ကြေးဝန်ကြီးဌာန first draft အနေနဲ့ဆွဲမယ်ဗောနော်အဲ့ဒီ first draft ဆွဲပြီးရင်မီဒီယာဥပဒေနဲ့ပတ်သက်တဲ့ workshop ကိုကြေကြေပြန်ပြန်ပါဝင်တဲ့ workshop တစ်ခုလုပ်မယ်လို့ပြောတယ်ဟုတ်
ဥပဒေတည်မကြခင်ရေးဆွဲမယ်ဆိုပေမဲ့လည်းအများစုရဲ့သဘောဆန္ဒပါဝင်အောင်ရေးဆွဲမှာဖြစ်တဲ့အတွက်အချိန်ယူလှုပ်ဆောင်အောင်မှာဖြစ်တယ်လို့ဥမြင့်ကျော်ကဆက်ပြောပါတယ်
။အဓိကကမီဒီယာသမားတွေကိုစားပြုပြီးဟိုဆွဲတဲ့နေရာမှာဝင်ပါမှာကဟိုစာနယ်ဇင်းကောင်စီဖြစ်လိမ့်မှာပေါ့နော်။စာနယ်ဇင်းကောင်စီကဒါကြောင့်ပထမဆင့်စာနယ်ဇင်းကောင်စီကမီဒီယာလောကကိုကိုစားပြုတယ်လို့ဆိုရင်အဲ့ဒီစာနယ်ဇင်းကောင်စီကအဲ့ဒီမီဒီယာဥပဒေကိုရေးဆွဲတဲ့နေရာမှာလည်းဟိုပါဝင်ရေးဆွဲခွင့်ရှိလာမယ်သဘောပါ။မီဒီယာဥတွေကကြာမဲ့သဘောရှိတယ်။ဆိုတော့ဟိုလာမဲ့လွတ်တော်တို့ဘာလို့ကြောက်စီးကြတော့မြည်ရမမြည်လည်းမပြောရသေးဘူးဗျ။ဆိုတော့ဟိုလောလောဆယ်မှာဟိုမြင်းမြန်းဆန်းဆန်းဖွဲ့မှာကအဲ့ဒီစာနယ်ဇင်းကောင်စီဖြစ်လိမ့်မယ်။ဟုတ်ကဲ့။အဲ့ဒါဆိုတော့မနေ့ကအဓိကတွေ့တာမီဒီယာဥတွေအတွက်တွေ့တာတော့မဟုတ်ဘူး။စာနယ်ဇင်းကောင်စီတက်တွေ့တယ်လို့ပြောရင်ရတယ်ပေါ့နော်။ကျန်တာကတော့သူရှင်းပြတဲ့သဘောပါ။ဟိုမီဒီယာဥတွေနဲ့ပတ်သက်လို့
အရင်ရေးဆွဲထားတဲ့ဥပဒေမူကြမ်းဟာမီဒီယာသမားတွေနဲ့အများပြည်သူသိရှိခြင်းမရှိဘဲရေးဆွဲထားတာဖြစ်တဲ့အတွက်အဟောင်းကိုပြန်ပြင်နေမယ့်အစားအသစ်တစ်ခုအစကနေပြန်ရေးဆွဲဖို့ဝန်ကြီးနဲ့တွေ့ဆုံတဲ့အချိန်မှာသူတို့ဘက်ကအကြံပြုတင်ပြခဲ့တယ်လို့ဝန်ကြီးဦးအောင်ကြည်နဲ့တွေ့ဆုံခဲ့သူနောက်တဦးလည်းဖြစ် MJA မြန်မာသတင်းစာဆရာများအသင်းရဲ့ဒုဥက္ကဋ္ဌတဦးလည်းဖြစ်တဲ့ဥကိုကိုဆက်မှုကပြောပါတယ်
ဟိုအရင်ဥပဒေလက်မှတ်နဲ့တောင်းတော့ကျွန်တော်တို့ဒီလိုလေဟိုကျွန်တော်တို့အဓိကတော့မမြင်ရဘူးလေ။ဘာတွေပါမှလည်းမသိသေးဘူး။အခုတည်းကချပြမယ်ဆိုလည်းကျွန်တော်တို့အစအစိုးဟိုကဖြစ်မယ်။ကျွန်တော်တို့ကတော့ကျွန်တော်အနေနဲ့တန်ရာဝင်တာကဒီအရင်ဥပဒေက62ခုလေးကိုအခြေခံပြီးဆွဲထားတဲ့ဥပဒေဖြစ်သွားမှာစိတ်ကူတယ်ကအဲဒီ62ကငွေသက်တွေပါမှရစိတ်ကူတယ်။အဲဒါကြောင့်ကျွန်တော်တို့ကနေတော့ကျွန်တော်တို့အစ်စ်ပဲထပြီးတော့ကိုဘောက်ကိုလုတ်ခွင့်အခွင့်သာတော့ပေါ့ဗျာအရင်တော့ရောရဲ့အဲ့လိုဥပဒေတည်ဆိုတာကိုယ့်ကိုပဲဆွဲကျင်ကြတာလေအဲ့တော့လူများဆွဲပြီးတာတလုံးတလန်းကိုပြင်တာထက်ကိုယ့်ဘောက်ကိုဆပြီးတော့စကူးလေးနဲ့ဖရိန်လေးနဲ့ဆွဲပြီးဆွဲလိုက်တာပိုကောင်းမယ်လို့ထင်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီမျိုးကျွန်တော်ပြောလိုက်တာဒီဥပဒေကိုတော့ကျွန်တော်တို့မမြင်ရသေးပါဘူးဥပဒေတည်လည်းကျွန်တော်တို့ချမပြသေးပါဘူ
းမီဒီယာဥပဒေမူကြမ်းကိုပြန်ကြားရေးဝန်ကြီးဌာနကချပေးထားတဲ့လမ်းညွှန်ချက်နဲ့အညီစာနယ်ဇင်းကောင်စီကပထမအဆင့်ဖြစ်၃ညအဆင့်ကိုရေးဆွဲကြမှာဖြစ်ပြီးနောက်ပိုင်းမှာမူကြမ်း1မူကြမ်း2ရဲ့လို့လိုအပ်သလိုအစည်းအဝေးတွေတိုင်ပင်ညီနိုင်မှုတွေလှုပ်ဆောင်ပြီးမှလွတ်တော်ကိုတင်သွင်းကြမှာဖြစ်တယ်လို့ဆိုပါတယ်။လောလောဆယ်မှာတော့မီဒီယာဥပဒေတစ်ကိုရေးဆွဲဖို့ရှိနေတဲ့စာနယ်ဇင်းကောင်စီယာယီဆိုတာကို MJA MJN တို့လိုမီဒီယာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေစာရေးဆရာအက်ဒီတာတွေမီဒီယာလုပ်ငန်းရှင်တွေမီဒီယာလောကထဲမှာထဲထဲဝင်ဝင်ပါဝင်လှုပ်ဆောင်နေသူတွေစတဲ့လူပုဂ္ဂိုလ်30နဲ့ဖွဲ့စည်းထားတယ်လို့သိရပါတယ်။စာနယ်ဇင်းကောင်စီအစ်စ်ကိုတော့အခုလမကုန်ခင်လောက်မှာဖွဲ့စည်းပြစ်မယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။မြန်မာအစိုးရက Co-Press Council လို့ခေါ်တဲ့အမေရိကန်စာနယ်ဇင်းကောင်စီကိုဩဂုတ်လ17ရက်နေ့မှာဖွဲ့စည်းခဲ့တာကြောင့်စာနယ်ဇင်းကောင်စီအသစ်ပေါ်လာရင်အဲ့ဒီကောင်စီဟောင်းရဲ့အခမ်းအနားဘလို့ဖြစ်လာမယ်ဆိုတာတော့မသိဘူးလို့စာနယ်ဇင်းသမားတွေက VOA ကိုပြောပါတယ်။ငကောကရှိနေခဲ့တဲ့စင်စာဘုတ်အဖွဲ့ကိုဩဂုတ်လ20ရက်နေ့မှာဖျက်သိမ်းလိုက်ပြီးတင်ထုတ်ကနေထုတ်တင်အဖြစ်ပြောင်းလဲပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။